ပြားပြင်းနဲ့ဖားဆောင်မျိုးနဲ့မော်ချီဒေတာတတူတူဖော်ရဒေတာမှာမိုးများပြီးမြေပြိုရာကြောင့်အနည်းဆုံးလူ9ယောက်တေဆုံးပြီး9ယောက်လောက်ပျောက်ဆုံးနေပါတယ်။လောလောဆယ်မှာတော့ဆက်ပြီးမြေပြိုမဲ့အခြေအနေကြောင့်မော်ချီဒေတာကလူတွေဟာအနီးအနားကကျေးရွာနဲ့တခြားဒေတာတွေကိုပြောင်းရွှေ့နေကြရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်း6ကိုမိုးစောကအခုလိုတင်ပြချပါရရှင်
။ဟုတ်ကဲ့ပြားပြင်းနဲ့အတွင်းမှာဒေလ10ရက်နေ့မနက်ပိုင်းကစတင်ပြီးမိုးအစက်မပြတ်ရွာသွန်းခဲ့တာကြောင့်ဖားဆောင်မျိုးနယ်ကတတ်ထုတူဖော်ရမော်ချီဒေတာတောင်ပေါ်ရွာမှာတနင်္ဂနွေနေ့ညနေပိုင်းမှာမြေပြိုရာတွေစတင်ဖြစ်ပွားခဲ့တာပါ။ဒီမြေပြိုမှုဖြစ်ပွားတဲ့အခြေအနေကိုကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ KNP လူငယ်များတမကားကဘိုးကော်မတီဝင်ကိုကျော်ထင်အောင်ကအခုလိုပြောပါတယ်
။7ရက်နေ့မနေ့ညနေခင်း3နာရီခွဲလောက်မှာတောင်ပေါ်ရွာရဲ့တောင်ဆောင်ကမြေပြိုမှုစတင်လာပါခင်ဗျ။အဲ့ဒီမြေပြိုတဲ့အချိန်နဲ့ဝိတ်ကြောင့်မလို့အောက်မှာရှိနေတဲ့ခဲတူးထားတဲ့ဂလိုင်းချောင်းတွေရဲ့မြေကျုံမှုတွေကြောင့်မလို့ဒီအင်ရှီရဲ့လုံး20တော့စူးစူးဝါးဝါးထိခိုက်သွားတယ်။ကျန်တဲ့20လောက်ကတော့စောင်းလာရွဲတာလောက်ဖြစ်သွားပါလေခင်ဗျအပေါ်ရွာရဲ့လေးအိမ်စုတန်းမှာရေစည်းပင်ကွေးမှာရေကတော့အဆိုးအဆုံးဖြစ်သွားတဲ့နေရာပါခင်ဗျအဲမိုးဆက်တိုက်ရွာသွန်းနေမှုကြောင့်မလို့မြေဆင့်ကဲပြိုကျမှုတွေဖြစ်နိုင်တာဖြစ်တဲ့အတွက်ကျန်တဲ့အိမ်ထောင်စု50ကျော်လောက်ကတော့ဒါမနေရတော့ဘဲနဲ့ခုတကားပိတ်ပြီးဆင်းပြေးလာကြတယ်ပေါ့
မြေပြိုရာကြောင့်တည်ဆုံးသူဟာ10ယောက်ကျော်လောက်ရှိနိုင်ကြောင်းလည်းအခုလိုဆက်ပြောပါတယ်
အရှိအချိန်ဒီကျွန်တော်တို့အလောင်းပေါ်ပြီးတပ်ပေါ်ထောက်ထားနဲ့ခုနှစ်ဦးရှိပြီးတော့မှကိုနောက်ထပ်နှလောင်းကမပေါ်နိုင်သေးဘူးမတူးပေါ်နိုင်သေးတဲ့နှစ်ဦးအပါအဝင်၁၂ဦးပြောက်ဆုံးပေါ့နော်အဲကျတော့နောက်ထပ်ခြေရောက်ကိုကျော်သွားနိုင်ပါတယ်ခင်ဗ
ျလောလောဆယ်မှာလူ600လောက်ဟာမြေပြိုရာကြောင့်တိတ်ဆောင်လာကြပြီးကယ်ဆယ်ရေးစခန်းတွေမှာလူ300ကျော်လောက်ရှိနေနိုင်မယ်လို့လည်းခန့်မှန်းထားပါတယ်
အင်းငယ်ထိခိုက်ပြီးတော့မှလူက200ကျော်ရှိပြီးတော့မှမနေရတော့တဲ့အတွက်ရွှေ့ပြောင်းမှုကတော့300အထက်မှရှိပါတယ်ခင်ဗျ600ဝန်းကျင်လောက်ဖြစ်သွားပါမယ်ခင်ဗျအဲ့ဒါကလူကားလူဖျားကျောင်းမှ300ကျော်နဲ့အောက်ရွာအထက်ကမှ200ဝန်းကျင်ရှိနေတယ်ဗောလေအဲ့ဒါကတော့အများဆုံးအဲ့ဒီတဲကနေအခုနီးစပ်ရာဆွေမျိုးတွေစီရွှေ့မှ200လောက်ဆိုတော့ဒုက္ခတဲ့အဖြစ်ကတော့အဲ့ဒီ200ကျော် 300ဝန်းကျင်ကတော့ကယ်ဆယ်ရေးစခန်းတွေမှာဆက်ရှိနေပါလိမ့်မယ်ခင်ဗျ
မော်ချီဒေတာကန်တယောက်ကတော့စုစုပေါင်းကယ်ဆယ်ရေးစခန်းမှာရောက်ရှိနေသူ900လောက်ရှိပြီးလူမှုအသင်းအဖွဲ့တွေနဲ့အစိုးရဌာနဆိုင်ရာတွေကကူညီကယ်ဆယ်ရေးတွေဆောင်ရွက်နေတယ်လို့ပြောပါတယ်
။ဒီအုံမဲ့အိမ်မဲ့ကတော့ရှိမှလည်း1500ကျော်ရှိမယ်။အခုကတော့အောက်ရာဆောင်ရွက်မှထားတယ်။ထားပြီးတော့လည်းကောပို့ပေးရဲ။ဟိုမော်ချီမှာတော့ဆက်နေတော့ဦးဆိုပြီးတော့ကြံကြရဲ။အခုကျွန်တော်တို့လည်းကြံတာပဲလေ။လူခန်းလူဖျားကြောင်းနှစ်ကြောင်းရယ်စတယ်တော့ရောင်းရယ်အဲ့မှာလည်းထားတယ်။အဲ့မှာကလည်းခံပြေဆိုတော့အခုပြေဆိုတော့ညာ900ဒေါ်လာရှိနေတယ်ခင်ဗျ။ဟုတ်သောက်ဖို့ဒီစားသမိတ်ကိုပို့ပေးကြတယ်။အဲ့လိုက်ကောဒီကမြောက်ဒီလူမျိုးရဲ့ဒီနေ့တက်တယ်။နောက်ဒီယူဟာလို့ဌာနဆိုင်ရာလို့လည်းဟိုကနေ့လေလောက်ကရောက်လာပြီ။
လွိုက်ကော်မျိုးမိသက်ဌာနကတာဝန်ကျအရာရှိကသူတို့ဌာနကကယ်ဆယ်ရေးဆောင်ရွက်ဖို့အတွက်တက်စုတစုစေလွတ်ထားတယ်လို့လည်းပြောပါတယ်
။ဟောကုညီကယ်ဆယ်ရေးလုပ်ငန်းလေးကျွန်တော်တို့ဘောလခဲဖားဆောင်အားလုံးတွတ်ထားပြီးပါရဲ့။သူဆိုတာသက်သာပါလေကျွန်တော်မိသားစုတော့အဲ့မှာကျွန်တော်ရှာကယ်ဆယ်ရေး35ဦးတက်စုတူစုဆိုတာထွက်ထားပါလေ
ကယ်ဆယ်ရေးဆောင်ရွက်ရာမှာတော့မြေပြိုရာတွေဆက်လက်ဖြစ်ပွားမှာကိုစိုးရိမ်တာကြောင့်စိတ်ချရတဲ့နေရာတွေကိုအဓိကဆောင်ရွက်နေရတယ်လို့လည်းတည်ရင်ဒီပြည်လူငယ်များတမကဘိုးကော်မတီဝင်ကိုကျော်ထင်အောင်ကပြောပါတယ်ကယ်အပြည်နယ်မော်ချီဒေသမှာအင်္ဂလိပ်ကိုလိုနီလက်ထက်ကလေးကတပ်ထုတူဖော်ရေးလုပ်ငန်းကိုဆောင်ရွက်ခဲ့တာဖြစ်ပြီးအရင်ကအခုလိုမြေပြိုတာမရှိခဲ့ဘူးကြောင်းလဲဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂုတ်လတွေအတွင်းကလည်းမိုးသည်းထန်ခဲ့တာကြောင့်ချင်းပြည်နယ်နေရာအနှံ့မှာမြေပြိုတာတွေဖြစ်ပွားခဲ့ပြီးလန်ဒတာတွေကျိုးပြတ်ခဲ့သလိုဟာခါမျိုးမှာတော့ရက်ွက်3ခုလောက်ဆူဆူဝါးဝါးထိခိုက်ခဲ့တာကြောင့်နေရာတစ်ခုပျောက်ရွှေ့ဖို့ပြင်ဆင်နေကြရပါတယ်